2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဖို့လွှတ်တော်မှာအတည်ပြုလိုက်ပေမဲ့တက်မတော်သားကိုယ်စားလှယ်တွေကန့်ကွက်ခဲ့ကြတာအပါအဝင်တခြားပါဝင်သင့်တဲ့တိုင်းရင်းသားတွေနဲ့တက်သည့်ပညာရှင်တွေမပါဝင်တာကြောင့်အာနာယ NLD ပါတီရဲ့လှုပ်ဆောင်ချက်တွေအောင်မြင်နိုင်ပါမလားဆိုတဲ့အပေါ်စိုးရင်စိတ်တွေထွက်ပေါ်နေပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အမြင်သဘောထားတွေကိုစုစည်းပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေကိုစောလင်စွာပြင်ဆင်နိုင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းရေးအတွက်အရေးကြီးအဆိုကို NLD ပါတီကတင်သွင်းပြီးဖေဖော်ဝါရီလ6ရက်နေ့ကပြည်ထောင်စုလွှတ်တော် COA မှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဒီအဆိုကိုတင်သွင်းတဲ့အချိန်မှာတမတော်သားကိုယ်စားလှယ်အားလုံးကဒပိုင်နဲ့ထပြီးကန့်ကွက်ခဲ့တာကြောင့်လွှတ်တော်မှာအမှတ်နေရာ25ရာခိုင်နှုန်းယူထားတဲ့တမတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့တန်ကြန်တွေရှိနေတာပါ။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့အတွက်လွတ်တော်အမတ်85ရာခိုင်နှုန်းကျော်ကထောက်ခံမှသာအတည်ပြုနိုင်မှာဖြစ်တဲ့အတွက်တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီတွေနဲ့လေ့လာသုံးသပ်သူတွေအကြားအောင်မြင်မှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်နေကြတာဖြစ်ပါတယ်။တမတော်သားကိုယ်စားလှယ်တွေရဲ့ပူးပေါင်းပါဝင်မှုမရှိရင်တော့နိုင်ငံရေးအရအများထွက်နိုင်တာကလွဲလို့ဖွဲ့စည်းပုံပြင်ဆင်ရေးဟာအောင်မြင်နိုင်ခြင်းမရှိဘူးလို့ SNDP ပါတီကတည်ပေါ်မြို့နယ်မဲဆန္ဒနယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်။
NLD ပါတီအနေနဲ့ကတကယ်အောင်မြင်ဖို့မဟုတ်ဘူးနိုင်ငံရေးအရာငါတို့ကပြင်ပြင်တယ်တမတော်ကမထောက်ခံလို့တမတော်ကမပြင်ပြင်လို့ပါဆိုတော့နိုင်ငံရေးရည်ရွယ်ချက်အရာဆိုရင်တော့နိုင်ငံရေးရည်ရွယ်ချက်အရာတော့အောင်မြင်တယ်ဆိုပြီးတော့ကျွန်တော်ဥပဒေပြင်ဆင်ရတော့မအောင်မြင်ဘူးအဲ့ဒါလို့ဖြစ်ချင်လည်းဖြစ်မှာပဲဗျာတို့ရည်ရွယ်ချက်ကဒီကလာကတော့တို့ပြင်လာမဲ့ဥပဒေကြမ်းအပေါ်မှာလည်းကြည့်ရမယ်နော်တို့ရည်ရွယ်ချက်အတိုင်းကျွန်တော်ဒါကိုယ်စားလှယ်တွေကအာမယ်ခမြောက်ရှင်းနေမယ်ဆိုလို့ရှိရင်တော့အဲဒီကျွန်တော်ဒါကိုယ်စားလှယ်တွေတက်ကအလဲသူ့ရဲ့ရည်ရွယ်ချက်ကရိုးရိုးသားသားပြင်နေတာအတွက်မိတ္တာလို့ယူဆရင်သူတို့ပါကြမယ်ပါပြီးရင်ရှင်းနေကြလို့ရှိရင်တော့ဒီဘုရားရှင်ရဲ့ဥဒေပြင်ဆင်ရရတစ်ချက်တော့မဟုတ်တစ်ချက်တော့မဟုတ်ပေါ့နော်ပြင်ဆင်တင်လိုက်တဲ့ဟာတွေတို့အတွက်အောင်မြင်နိုင်တဲ့အလားအလာရှိပါတယ်
လက်ရှိမှာတော့2008ဖွဲ့စည်းပုံတွေကတမတော်ဘက်ကပြင်ဆင်ဖို့ဆန္ဒရှိတဲ့အချက်တွေကိုစပြီးပြင်ဆင်တာကအဆင်ပြေနိုင်လိမ့်မယ်လို့လည်းဦးရဲထွန်းကပြောပါတယ်
။အောင်လဲအောင်မြင်ရခြင်းနဲ့ဒီနည်းနည်းလေးဒီမြန်မာရေးအတွက်လည်းအပြည့်ရှိနေမယ်ဆိုလို့ရှိရင်တော့တော်ကဘောတည်နိုင်တဲ့ဒီဖက်ဒရယ်ပုံစံကိုပြန်ပြီးတော့ပုံပြီးတော့ရောက်စေတဲ့တက်ထမ်းချက်မျိုးပေါ့ဥပမာခွာမျိုး၆တက်လို့ဟာမျိုးပေါ့ဒီဟာမျိုးတွေကိုဒီကိုပြင်လိုက်တာနဲ့နောက်ဒီနဲ့ဆက်ဆက်နေတဲ့အားတွေကပြီးတော့အဲ့လိုရတယ်ဗျ။အဲ့ဒီအားတွေရေးပြီးတော့ပြင်မယ်ဆိုရင်တော့တော်တော်လေးတိုင်းရင်းသားတွေအတွက်လည်းတော်တော်လေးပြင်ရစရာဖြစ်သွားမယ်။လက်လက်ကိုင်းအင်းသားအဖွဲ့အစည်းတွေအတွက်လည်းတော်တော်လေးပြင်ရစရာဖြစ်သွားမယ်လို့ထင်တယ်။အဲ့ဒီလမ်းကြောင်းကဒီလိုတော့တက်မတော်ကဒီသဘောမကျနိုင်တဲ့ဟာတွေတော့ကောက်ကန်တာတော့ပြိုက်ပြီးတော့ဘာလာမကောင်းဘူးလို့ထင်နေမှာ။ဒါလို့ဟိုပေါ်မြင်ပြင်နေစိတ်နဲ့မျိုးသားရင်သားတွေကိုလည်းမသိကြိုက်စေချင်ဘူးဆိုလို့ရှိရင်တော့အခုကြော်ထဲမှာစလှမ်းလိုက်တဲ့အိတ်သာရတော့နည်းနည်းတော့ရဲနေပြီလို့ထင်တယ
်။ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌ Gomgrong Aung Kham ကလည်းအန်အဒီပါတီကိုဝိုင်းရံပေးမဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့တပ်သိပညာရှင်ပိုင်းအားနည်းနေတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးဖြစ်နိုင်ခြေနည်းနေတယ်လို့ယူဆကြောင်းသုံးသပ်ပါတယ်
။ကျွန်တော်အမြင်မှာတော့အခုလက်ရှိလုပ်နေတဲ့ပုံစံမျိုးနဲ့တော့အလုပ်ဖြစ်နိုင်ဖို့တော့ဖြစ်ပါလား။အဲဘာဖြစ်လို့ဆိုတော့ဒီမှာတကယ်တော့ NLD ကိုဝိုင်းရမယ်တိုင်းရင်းသားအုပ်စုကြီးအဲဒါပြီးမှဒီဘက်မှာရှိတဲ့ပညာရှင်တွေအဲကျောင်းသားတွေအကုန်လုံးအဲခေါ်ပြီးမှဒီကော်မတီချက်မှာပါတင်ပါထိုက်တဲ့လူတွေပါဖို့တော့ဒါအဲလိုအပ်ပါတယ်။အဲဘာဖြစ်လို့ဆိုတော့အခုကဒီလွတ်တော်ထဲကနေပဲသွားနေတယ်ဆိုတော့လွတ်တော်ထဲမှာအဲကျွန်တော်ဘလောက်ကြည့်တုံနိုင်မလဲဘလောက်ကြည့်ခနိုင်လဲဆိုတဲ့အပိုင်းတွေရှိရအခုကစစ်တပ်ကမပါတဲ့အပိုင်းတွေကဒါအခက်ခဲဖြစ်ပါလိမ့်မယ်အခုလုံနေတဲ့ပုံစံမျိုးလေးတော့လွယ်လွယ်လေးနဲ့တော့အလုပ်ဖြစ်မှာတော့ကျွန်တော်အမြင်ရမလို့ပါဘူး
မြန်မာနိုင်ငံမှာတိုင်းရင်းသားတွေအားလုံးတန်းတူညီမျှအောင်လှုပ်ဆောင်ပေးနေမှသာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းလဲ Gomgrong Aung Kham ကပြောပါတယ
်1948ခုနှစ်ပြည်လုံးစာချုပ်အရဖြစ်ပေါ်လာတဲ့ပြည်ထောင်စုလည်းနတ်တဲ့ဒါကြောင့်ကိုဖက်ဒရယ်ပြည်ထောင်စုကိုလုပ်မယ်ဆိုရင်ဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့ဆိုရင်1948ခုနှစ်ပြည်လုံးစာချုပ်ရဲ့အချက်လက်ဒီလိုပါတပါးတည်းယူဆောင်ပြီးတော့တိုင်းရင်းသားတွေရဲ့အကုန်လုံးလိုလားချက်ပြီးမ ီဂျူနီယာဖြစ်တဲ့ပြည်ထောင်စုစစ်လက်ကိုပြီးထောက်ပါတာလေစစ်မှန်တဲ့ဆရာပြည်ထောင်စုလက်ဖြစ်မှာဒါပြီးမှကွန်အခြေခံဥပဒေတွေလည်းဒီလိုမျိုးစစ်မှာပဲကျွန်တော်ရင်းချကိုသွားနိုင်တယ်လို့တော့မြင်ပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားကိုယ်စားလှယ်တွေကိုတင့်လျော်တဲ့အချိန်မှာဖိတ်ခေါ်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းနဲ့အဲ့ဒီဆွေးနွေးပွဲမှာတတိပုဂ္ဂလကိုယ်စားလှယ်တွေပါဝင်ရေးပူးပေါင်းကော်မတီရဲ့တာဝန်လှုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်ပေးသွားမှာဖြစ်ကြောင်းပူးတွက်ကော်မတီဖွဲ့စည်းရေးအတည်ပြုပြီးတဲ့နောက်မှာအမျိုးသားလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကလွတ်တော်ကိုတင်ပြခဲ့ပါတယ်ခင်ဗျာ